ကံကြီး39ခွန်အငယ်1မှ4ယာကုပ်သည်မိမိအဖတဲခိုရာခန္ဓာပြည်၌နေ၏ယာကုပ်အမျိုးနွယ်၏အထုပ်ပတ်တိများဟုမူကားယောသသည်အသက်39နှစ်ရှိ၍အကိုတို့နှင့်အတူတိုးစိတ်များကိုထိန်းနေ၏အဖ၏မယားဘိလဟာနှင့်ဇီလပတ်၏သားတို့နှင့်အတူနေ၍သူတို့အပြစ်ကိုအဖအားကြားပြောတတ်၏ဤဒေလာသည်အသက်ကြီးစဉ်ခါယောသကိုရသောကြောင့်အခြားသောသားအပေါင်းတို့ကိုချစ်သည်ထက်ယောသကိုတာ၍ချစ်၏အစင်းရောင်ထူးခြားသောအင်ဂျီကိုချုပ်၍ပေး၏အဖသည်မိမိသားအပေါင်းတို့တွင်ယောသကိုတာ၍ချစ်ကြောင်းကိုအကိုတို့သည်သိမြင်သောအခါသူကိုမုန်း၍မေတ္တာစကားကိုသူအားမပြောနိုင်ကြအငယ်ငါမရှိယောသတိအိမ်မက်ကိုမြင်၍အကိုတို့အားပြန်ပြောသည်ဖြင့်သူတို့သည်တာ၍မုန်းကြ၏အိမ်မက်ကိုအပေတို့ပြန်ပြောသည်ဟုမူကားကျွန်ုပ်မြင်ရသောအိမ်မက်ကိုနားထောင်ကြပါလောကျွန်ုပ်တို့သည်လယ်၌ကောက်လိုင်းကိုစီး၍နေကြစဉ်တွင်ကျွန်ုပ်ကောက်လိုင်းသည်ထ၍မတ်တပ်နေသည်ဖြင့်တင်တို့၏ကောက်လိုင်းတို့သည်ဝိုင်း၍ရက်လျက်ကျွန်ုပ်ကောက်လိုင်းကိုရှစ်ခိုးကြသည်ဟုပြောဆိုလေ၏အကိုတို့ကလည်းတင်ဒီငါတို့၌မင်းပြူရလိမ့်မည်လို့ငါတို့ကိုအစိုးရလိမ့်မည်လို့ဟုပြန်ဆို၍သူ၏အိမ်မက်နှင့်သူ၏စကံအကြောင်းကြောင့်တာ၍မုန်းကြ၏အငယ်ကိုမှ7တပန်အိမ်မက်ကိုမြင်ပြန်၍အကိုတို့အားအခြားသောအိမ်မက်ကိုကျွန်ုပ်မြင်ရပြီးနေလနှင့်တကကျဲဆက်တလုံးတို့သည်ကျွန်ုပ်ကိုရှစ်ခိုးကြ၏ဟုကြားပြောလေ၏ထိုသို့အဖနှင့်အကိုတို့အားကြားပြောသောအခါအဖကသင်မြင်သောအိမ်မက်သည်အပေတို့နီငါနှင့်သင်၏အမိသင်၏အကိုတို့သည်တင့်ထန်သောစင်စစ်လာ၍ဥညွတ်ချရမည်လောဟု၍သူကိုဆုံးမလေ၏အကိုတို့သည်သူကိုညူဆူကြ၏အဖသည်ထိုအရာကိုမှတ်လေ၏အငယ်ဆနှစ်မှ၁၉နှစ်အကိုတို့သည်အဖ၏တိုးစိတ်များကိုရှေခင်မြို့မှထိန်းချင်းငါသွားကြ၏ဤဒေလသည်ယောသကိုခေါ်၍သည်အကိုတို့သည်တိုးစိတ်များကိုရှေခင်မြို့မှထိန်းကြသည်မဟုတ်လောလာပါတင့်ကိုသူတို့ရှိရသောငါစေလွတ်မည်ဟုခေါ်လင်ကျွန်ုပ်ရှိပါသည်ဟုဆိုသောအဖကသွားပါအကိုတို့သည်ချမ်းသာသလိုတိုးစိတ်တို့လည်းကောင်းမွန်စွာရှိသလိုဟု၍ကြည့်ရှုပြီလေငါအားတင်ကြပြောပါဟုမှားလိုက်လေဟေပြုံချိုက်မှစေလွတ်သည်ဖြင့်သူသည်ရှေခေမြို့သို့ရောက်လေ၏တော၌လှဲ့လေစဉ်တွင်တစုံကြောက်သောသူနှင့်တွေ့၍ထိုသူကတင်သည်ဘာကိုရှာသည်ဟုမေးလေအကူများကိုရှာ၏အဘယ်မှထိန်းကြသည်ကိုပြောပါဟုဆိုသောထိုသူကဤအရက်မှထွက်သွားပြီးဒေါသမြို့သို့သွားကြစို့ဟုသူတို့ပြောတဲ့ကိုကျွန်ုပ်ကြားခဲ့ပြီဟုဆို၏ယောသတိလည်းအကိုတို့ကိုလိုက်ရှာ၍ဒေါသံမြို့မှတွေ့လေ၏အငယ်၈မှ22အနီးသို့မရောက်မီအဝေး၌ရှိစဉ်ပင်အကိုတို့သည်မြင်လျှင်တက်ချင်းငါတိုင်ပင်လျက်ကြည်လောအိမ်မက်ဆီလာပြီးကင်ကြသူကိုတတ်၍သုံးတစ်ခုသောတွင်းထဲသို့ချက်ပြစ်ကြစို့သို့သောတာရဲ့တစုံတစ်ခုကိုက်စားပြီဟုပြောချဆိုထို့တို့ပြုလျင်သူ၏အိမ်မက်တို့သည်အဘယ်သို့နေရာကျမည်ကိုကြည်ချဆိုဟုအချင်းချင်းပြောဆိုကြ၏ထိုစကားကိုရုဘင်ကြားလျင်သူကိုမတတ်ဖဲနေချဆိုဟုဆိုလေသူတို့လက်မှယောသကိုနှုတ်လေ၏တဖန်ရုဘင်ကသူ၏အသွေးကိုမသွန်းကြနှင့်ကိုလက်နှင့်မပြုဘဲတော၌ဤမိသောတွင်တဲ့သို့ခြားကြဆိုဟုသူတို့လက်မှယောသကိုနှုတ်၍အဖ၌တပန်းအမိအကြံရှိသည်နှင့်ဆိုလေ၏ငယ်23မှ28ယောသသည်အကိုတို့ထံသို့ရောက်သောအခါသူဝတ်သောအင်ဂျီအစင်ထူးခြားသောအင်ဂျီကိုချွတ်ပြီးမှသူကိုကန်ယူ၍တွင်တဲ့သို့ခြားကြ၏ထိုတွင်၌ရေမရှိတွေးချောက်သောတွင်ဖြစ်သည်ထိုနောက်အစာစားခြင်းကထိုင်ကြစဉ်မျှော်ကြည့်၍ဣရှ်ဘေလအမျိုးသားအစုအဝေးသည်ဂိလပြည်မှလာ၍နန္တာမျိုးဘာလန်ဆန်စီမူရန်စီများကိုကလအုပ်များပေါ်၌တင်ဆောင်လျက် အဂရုပြည်တို့ခရီးသွားကြသည်ကိုမြင်လျင်ယူရာကငါတို့သည်ညီကိုတတ်၍တေချောင်းကိုဖွဲ့ထားလျင်အဘယ်ကျေးဇူးရှိသည်နီ၊ကြံကြာကိုယ်တိုင်မညှင်းဆဲဘဲအိရှ်မေလာသူတို့အားရောင်းလိုက်ကြစို့သူသည်တို့ညီတို့အမျိုးဖြစ်၏ဟုအကူတို့အားဆိုသည်ရှိသောညီကိုတို့သည်ဝန်ခံကြ၏ထိုအခါမိဒရန်မျိုးသားဂုံတယ်တို့သည်ခရီးသွားကြစဉ်တွင်အကူတို့သည်ယောသတ်ကိုတွင်တဲ့ကဆွဲတင်ပြီးလျှင်ငွေအကျပ်20အဖိုးနှင့်အိရှမေလသူတို့အားရောင်း၍ထိုသူတို့သည်ယောသတ်ကိုအဂုတ်တို့ပြည်သို့ဆောင်သွားကြ၏။အငယ်29မှ36ရုဘင်သည်လည်းတွင်တို့သွား၍တွင်တဲ့မှယောသတ်မရှိသည်ကိုမြင်လျှင်မိမိအဝတ်ကိုဆွဲဆုပ်လျက်ညီတို့ရှိရာသို့သွား၍သူငယ်မရှိပါတကားငါဒီအပေတို့တွားရပါမည်နီဟုဆိုလေ၏သူတို့ဒီလေယောသတ်အင်ဂျီကိုယူ၍စိတ်တငယ်ကိုတတ်ပြီးမှအင်ဂျီကိုအသွေး၌နှိမ့်လေ၏ထိုနောက်မှအစင်းထူးကြသောထိုအင်ဂျီကိုပေးလိုက်၍အချို့တို့ဒီအဖတ်ထံသို့ဆောင်ခဲ့လျေဤအင်ဂျီကိုအကျွန်ုပ်တို့တွေ့ပါပြီတားဤအင်ဂျီဟုတ်သည်မဟုတ်သည်ကိုကြည့်ပါဟုဆိုလင်ထိုအင်ဂျီကိုအဖတ်မှတ်မိ၍ငါသားဤအင်ဂျီမှန်ဤသူကိုသိုးသောသားရဲ့ကြိုက်စားပြီးအကယ်၍ယောသတ်ကိုအပိုင်းပိုင်းကြိုက်ဖြတ်ပါပြီးတကားဟုဆိုလေမိမိအဝတ်ကိုဆွဲဆုပ်၍ရှော့တီအဝတ်ကိုပတ်စည်းသည်ဖြင့်အင်တန်ကာလပတ်လုံးသားကြောင့်စိတ်မသာညှိတွားလျက်နေလေ၏သားသမီးအပေါင်းတို့သည်အဖကိုနှစ်သိမ့်စေခြင်းကကြိုးစားတော်လဲသူသည်နှစ်သိမ့်စေသောစကားကိုနားမထောင်ဘဲငါသားရှိရာမရဏနိုင်ငံသို့စိတ်မသာညှိတွားလျက်ဆင်းသက်တော်မည်ဟုဆိုလေ၏ထို့သောယောသတ်အဖသည်တားကြောင့်ငိုကြွေးမိတမ်းလျက်နေလေ၏ယောသတ်ကိုကမိဒရန်လူတို့သည်အဂရုပြည်သို့ဆောင်သွား၍ဖာရောပြည်အမတ်ဖြစ်သောကိုယံတော်မူပေါ်တိဖာထံမှယောင်ကြ၏